တဲ့ဖလော်ရီဒါ16ရက်နေ့ကမော်ဘီလေတပ်စခန်းကိုအဝေးထိန်ဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟယင်ကွင်းကိုတော့ဆွတ်တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖလော်ရီဒါ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်မော်ဘီစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပါမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးပေါက်ခွဲတဲ့အတွက်ရုရှားလို့လေရင်မစင်းပြစီတော်တယ်လို့ဆိုပါတယ်။မိုးရွာအခြေစိတ်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့တရားခွန်နဲ့မမရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မေဇလီရဲစခန်းဟာဖော်ရီလာရှိရနေကရှော့တိုက်ဘုံနဲ့ပြစ်ခတ်ခံရပြီးပခုတ်ကူမြို့ရွာကြီးစစ်ကောင်စီစစ်စေးရေးဂိတ်လေဖော်ရီလာ16ရက်နေ့ကရှော့တိုက်ဘုံနဲ့တိုက်ခိုက်တာကိုခံရပါတယ်။တရုတ်လို့တရားခွန်နဲ့မမတာရိုပြစ်ဒုံးကြီးကိုရှော့တိုက်ဒုံးလို့လူကြီးများပါလေ MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးတုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာရင်းပလောင်တပ်ဖွဲ့တွေကတုံးကြပါလေတရားခွန်နဲ့မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လိုင်းရေးအုပ်စုတွေကိုင်တဲ့ဒုံးလက်နဲ့ပြစ်လာပါလေ
တရားခွန်နဲ့မမရှော့တိုက်ဒုံးဟာအသုံးပြုနည်းတင်ပြရတာလွယ်ကူပြီးပေါ်ပါတာကြောင့်အာဖဂန်နစ္စတန်ပြည်တွင်းဆက်မှာကြောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတက်ပြည့်စင်မှာအတွဲလိုက်ပြစ်နိုင်သလိုတလုံးချင်းလဲပခုံးထမ်းတည်ယူနိုင်ပြီးရေပြင်မှာချပြီးတော့လဲပြစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလေးရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်မှုဖြစ်ခဲ့ပါတယ်။ဒါပေမဲ့ပေါက်ကွဲမှုဧရိယာ40ပတ်လည်ရှိပြီး9မိုင်အထိပြစ်ခတ်နိုင်တာကြောင့်လူတိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတစ်လုံးကိုနေဆက်မှာ2သိန်းကျော်သာပေးရတယ်လို့လူမှုအတန်းလူမှုကွန်ရက်မှာဖော်ပြထားပါတယ်။အခုတော့ short type ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ပဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။စနေလုံးတွဲကိုဒိန်းတပ်ပြည်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တိတန့်ဒုံးတပ်သားရှိဖို့လိုအပ်ပါတယ
်။လုံခဲ့တဲ့နှစ်အောက်တိုဘာလကလည်းမြန်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြန် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိတ်ချီကနဲ့မကွေးလေးတပ်စခန်းတွေကိုလည်းလုံခဲနေနေ AP ဒတ်မှာရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ကြောင်းအရာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုကတွန်းတာမှုတိုင်းရင်းသားတွေပြင်းစင်းနေတာကြားပါပြီ။ချင်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းပလောင်တပ်ဖွဲ့စုဆောင်ထားတဲ့လက်နက်ပစ္စည်းတွေထဲမှာတရုတ်လုံ FN6 ပခုံးတန်းလေရင်ပြစ်ဒုံးနဲ့ပါဝင်ပါတယ
်ပခုံးတန်းဒုံး FN6 ဟာတရုတ်လုံဖိနုညားပြန်လို့အဓိပ္ပာယ်ရပါတယ်2013လောက်ကစပြီးစီးရီးယားကြောက်ကြားတွေရဲ့လက်ကင်ဒုံးလက်နက်ဖြစ်လာပြီးရဟယင်ပစ်ချရာမှာနာမည်ရပါတယ်တောင်းပလောင်တပ်၊ကချင်တပ်၊ကိုကန့်တပ်၊ရခိုင်တပ်နဲ့ဝါတပ်တွေမှာ FN6 ညားပြန်ဒုံးရှိနိုင်တယ်လို့စီရေးသူတွေဒီအန်တိုနီဒေးဗစ်ကခံမှန်းပါတယ်စစ်ကောင်စီကတော့တရုတ်စီကယာရတဲ့မောင်းသူနဲ့ဒရုန်းကင်းတော့နေရင်တွေတုံးပြီးမိထီလာရှန်တဲလေတပ်စခန်းကနေညွှန်ကြားနေကြောင်း2021မေလ6ရက်နေ့ထုတ် CSIS စာဆောင်မှာဖော်ပြပါတယ်ပြည်သူလူထုရဲ့အခုခံရေးလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတရုတ်လုံဒရုန်းကိုတုံးတာဖြစ်ပါတယ်စစ်ကောင်စီတပ်တွေတုံးတဲ့လက်နက်ခဲယံ60ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာဖြစ်ပါတယ်
မြန်မာပြည်ကလက်နက်ကင်တပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နက်ကိုတုံးနေတာကြာပါပြီ။2020ဇန်နဝါရီလ14ရက်နေ့ကတိမ့်မီမျိုးနယ်တရုတ်စစ်လက်နက်တွေဖမ်းမိတုန်းကမြေပြင်ပြစ်တရားခွန်နေမမရှော့တိုက်ဒုံးနဲ့လေရင်ပြစ် FN6 ဒုံးကြီးတွေလည်းပါဝင်ပါတယ်။အချိန်တိုအတွင်းရခိုင်တပ်ဖွဲ့အင်အားကြီးထွားလာတာဟာတရုတ်လက်နက်ကြောင့်ဖြစ်ပါတယ်။2020ဧပြီလကဘင်္ဂလားဒေ့မူနာကလီကမ်းခြေမှာဖမ်းဆီးရမိတဲ့ကျက်တနမောင်းမြရိုက်ဆွဲပခုံးတန်း FN6 ညပြန်ဒုံးတွေဟာရခိုင်တပ်အတွက်ရည်ရွယ်ပါတယ်တရုတ်ပြည်တောင်ပိုင်းကနေငါးဖက်တင်မောနဲ့တင်ဆောင်လာတာပါရှမ်းပြည်နယ်တောင်ပိုင်းလွယ်တဲရန်တောင်တန်းမှာအခြေစိုက်တဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဟာလည်းတနက်ဟောင်းတွေကိုပုံဆက်ပြီးရက်ထိုင်းရိုင်ဖယ်ကိုထုတ်လုပ်ပါတယ်ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမတုံးနိုင်ပါဘူးလက်နက်ကင်တော်လိုင်းရင်းနဲ့ကင်းဝေးခဲ့တဲ့သခိုင်းနဲ့မကွေးကပြည်သူကာကွယ်ရေးတပ်တွေကတော့တူမီတနက်ကနေအစ်မြင့်လက်နဲ့ကင်ဆောင်နိုင်အောင်ကိုနီကိုဟာနဲ့ကြိုးပမ်းနေကြပါလေ လက်လုတ်တနဟာသုံးဆွဲသူတွေကိုလည်းအာဏာပေးနိုင်တာကိုသဘောပေါက်ထားကြပါလိမ့်ခင်ဗျာ။